မေရိကန်ပြည်ထောင်စုမှာလူဒန်းစားအလုံးအတွက်အကျိုးရှိမဲ့စီးပွားရေးစနစ်ကိုကျင့်သုံးမယ်လို့ဒီမိုကရက်တစ်သမ္မတလောင်းဟယ်လရီကလင်တန်ကပြောကြားခဲ့ပြီးတော့သူအဓိကထားပြီးတော့ဆောင်ရွက်ရမယ်စီးပွားရေးဆိုင်ရာအစီအစဉ်တွေကိုလည်းပြောကြားခဲ့ပါတယ်။တနင်္ဂနွေနေ့တုန်းကပင်ဆယ်ဗေးနီးယားပြည်နယ်စကရက်တန်မြို့မှာပြုလုပ်ခဲ့တဲ့မဲဆွယ်ပွဲမှာကလင်တန်ကအဲ့ဒီလိုပြောကြားခဲ့တာဖြစ်ပါတယ်။ကလင်တန်မဲဆွယ်ပွဲကိုပထမဆုံးကြိမ်လာရောက်ပြီးတော့မင်းကုန်းပြောကြားခဲ့တဲ့အမေရိကန်ဒုတိယသမ္မတဂျိုးဘိုင်ဒန်ကလည်းဟယ်လရီကလင်တန်ဟာအမေရိကန်သမိုင်းရဲ့အခန်းအသစ်ကိုရေးသားမဲ့သူဖြစ်တယ်ဆိုပြီးတော့ပြောခဲ့ပါတယ်။တချိန်ထဲမှာပဲ Republican သမ္မတလောင်းဒေါ်နယ်ထရန့်ကလည်းအကြမ်းဖက်မှုနဲ့နိုင်ငံရေးမူဝါဒဆိုင်ရာမိန့်ခွန်းကို Ohio ပြည်နယ်မှာပြောကြားခဲ့ပါတယ်။အပြည့်အစုံကိုမတ်စုမြတ်မွန်ကဆက်ပြီးတော့တင်ပြပေးပါလိမ့်မယ်ခင်ဗျာ
။ Democratic သမ္မတလောင်း Hillary Clinton ရဲ့ဖခင်မွေးရမျိုးဖြစ်ရုံမက American ဒုသမ္မတ Joe Biden ရဲ့မွေးရမျိုးလည်းဖြစ်တဲ့ Pennsylvania ပြည်နယ် Scranton မြို့မှာ Clinton မဲဆွယ်ပွဲကိုတနင်္လာနေ့ကလုပ်ခဲ့တာပါ။ရွေးကောက်ပွဲကြာရင်မဲအနိုင်ရရေးအတွက်အရေးပါတဲ့Pennsylvania ပြည်နယ်ကလူလက်တန်းစားတွေကိုရည်ရွယ်တဲ့စီယုံမဲဆွယ်ပွဲမှာ Hillary Clinton ကလူတန်းစားအလုံးအတွက်အကျိုးရှိမဲ့စီးပွားရေးစနစ်ကိုကျင့်သုံးမယ်လို့ပြောကြားသွားခဲ့ပါတယ်
။ So my top priority is creating an economy that works for everyone, not just those at the top, which is why I've set 5 ambitious goals to get us there.
ကဒီကဦးစားပေးလို့မှာကချမ်းသာဆုံးထိပ်ပိုင်းလူဒန်းစားတွေအတွက်တာမဟုတ်ဖဲလူဒန်းစားအလုံးအကျိုးခံစားနိုင်မဲ့စီးပွားရေးမျိုးကိုဖန်တီးပေးမှာဖြစ်ပါတယ်။အဲ့ဒီလိုဖန်တီးပေးနိုင်ဖို့အတွက်လည်းရည်မှန်းချက်၅ခုထားပြီးဆောင်ရွက်သွားမှာပါ။ပထမကဒုတိယကမ္ဘာစစ်ပြီးပြီးကတည်းကပထမဆုံးလက်စားကောင်းကောင်းပေးမဲ့အလုပ်ကိုင်တွေပေါ်ထွန်းလာအောင်လုပ်ပါမယ်။နံပါတ်၂ကလက်ရှိမှာတက္ကသိုလ်ကျောင်းစီချင်းငွေတွေမနည်းပြန်ဆက်နေကြတဲ့စားနဲ့ချီတဲ့လူတွေအကျွေးကင်းသွားအောင်ဆောင်ရွက်ပါမယ်။တတိယကနိုင်ငံခြားကိုလုပ်ငန်းတွေရွှေ့ပြီးအမေရိကန်အပြင်ဘက်မှာအကျိုးအမြတ်ရအောင်လုပ်နေကြတဲ့ကုမ္ပဏီတွေကိုနှိမ်နင်းပါမယ်။ချိန်နဲ့မှာပဲလွန်ခဲ့တဲ့အနှစ်တရာနှီးပါတုန်းက Scranton ဈာတဲ့ကုမ္ပဏီလုပ်ခဲ့သလိုရရှိတဲ့အကျိုးအမြတ်တွေကိုဝန်ထမ်းတွေကိုမျှဝေတဲ့လုပ်ငန်းတွေကိုဆုလက်တွေပေးမှဖြစ်ပါတယ်။သရုပ်ထအချက်အနေနဲ့လုပ်မှာကစီးပွားရေးလုပ်ငန်းကြီးတွေနဲ့အင်မတန်ကြွယ်ဝသူတွေအတွက်ထိုက်တဲ့အခွင့်အရေးဆောင်ကြစေဖို့ဖြစ်ပါတယ်။နောက်ဆုံးမှာတော့ခရီးသူငယ်ပြုစုဆောက်ရှောက်တဲ့နေရာမှာအမေရိကန်မိသားစုတိုင်းစိတ်တက်တာစေဖို့လုပ်ပေးပါမယ်။ဒါအပြင်ကိုမိသားစုဝင်တွေကိုပြုစုဆောက်ရှောက်ဖို့ခွင့်ရယူလို့အလုပ်ကဖြုံခံရအောင်မိသားစုတွေနေမကောင်းဖြစ်လို့ပြုစုတဲ့ရက်တွေအတွက်မှလစာရအောင်လှုပ်ဆောင်သွားမှာဖြစ်ပါတယ်။
မစ္စစ်ကလင်တန်ရဲ့စီယုံမဲဆွယ်ပွဲတွေမှာပထမဆုံးအကြိမ်အဖြစ်အမေရိကန်ဒုတိယသမ္မတဂျိုးဘိုင်ဒန်ကလည်းပါဝင်မိန့်ခွန်းပြောကြားခဲ့ပါတယ်။ Hillary Clinton သာအမေရိကန်ရဲ့ပထမဆုံးအမျိုးသမီးသမ္မတဖြစ်လာခဲ့မယ်ဆိုရင်အမေရိကန်အမျိုးသမီးတွေရဲ့ဘဝတွေပြောင်းလဲသွားမှာဖြစ်တယ်လို့ခုလိုပြောကြားသွားခဲ့ပါတယ်
။ These three beautiful little girls I'm looking at now. What it will mean to them when it's President Hillary Rodham Clinton.
It will change their
အခုကျွန်တော်ရှိမှတွေ့နေရတဲ့ချစ်စရာမိန်းကလေးငယ်၃ယောက်အတွက် Hillary Rodham Clinton သမ္မတဖြစ်လာတာကဘလို့အဓိပ္ပာယ်အကျိုးတက်ရောက်မှလဲဆိုရင်တော့သူတို့ရဲ့ဘဝတွေပြောင်းလဲသွားစေပါလိမ့်မယ်ကျွန်တော်ရဲ့တားနဲ့ကျွန်တော်ရဲ့မိယောက်ျားလေးတို့လုံနိုင်တဲ့ကိစ္စတိုင်းကိုကျွန်တော်ရဲ့တမီးနဲ့ကျွန်တော်ရဲ့မိမလေးတို့လုံနိုင်မယ်ဆိုတဲ့နမူနာကိုတက်တည်ပြလိုက်ရရောက်ပါလိမ့်မယ
် Hillary Clinton ဟာနိုင်ငံခြားရေးဝန်ကြီးတာဝန်ကိုလည်းယူခဲ့ဘူးတဲ့အတွက်သူနဲ့ပြိုင်ဘက်ဒေါ်နယ်ထရမ့်ရဲ့အကြံပေးအဖွဲ့တစ်ခုလုံးထက်ကိုအမေရိကန်နိုင်ငံသားရဲ့မူဝါဒကိုနားလည်သူဖြစ်တယ်လို့လည်းဒုသမ္မတဂျိုးဘိုင်ဒန်ကပြောကြားခဲ့ပါတယ်။အမေရိကန်သမိုင်းရဲ့အခန်းအစ်ကိုရေးသားမဲ့သူဖြစ်တယ်လို့လည်းဒုသမ္မတဂျိုးဘိုင်ဒန်ကပင်ဆယ်ဗေးနီးယားပြည်နယ်စကရန်တန်မြို့ကမဲဆွယ်ပွဲမှာမိန့်ခွန်းပြောကြားသွားခဲ့ပါတယ်။ဟီလာရီကလင်တန်ရဲ့ပြိုင်ဘက်ရီပပ်ဘလီကန်သမ္မတလောင်းဒေါ်နယ်ထရမ့်ကလည်းတနင်္လာနေ့တုန်းကပဲအိုဟိုင်းယိုးပြည်နယ်မှာမဲဆွယ်မိန့်ခွန်းပြောကြားခဲ့ပါတယ်။ယန်စတောင်းပြည်နယ်တက္ကသိုလ်မှာပြောကြားတဲ့မင်းကွန်းထဲမှာတော့နိုင်ငံသားရေးမူဝါဒနဲ့အကြမ်းဖက်ဝါဒဆိုင်ရာကိစ္စတွေကိုပြောသွားပါတယ်။အစ္စလမ်ဘာသာရေးအစွန်းရောက်တွေကိုနှိမ်နင်းမဲ့အစီအစဉ်နဲ့ပတ်သက်လို့ပြောသွားတဲ့အထက်မှာ
That is why one of my first acts as president will be to establish a commission on radical Islam which will include reformist voices in the Muslim community
ကျွန်တော်တမနာဖြစ်လာရင်ပထမဆုံးလုပ်မယ့်တစ်ခုကအစွန်းရောက်အစ္စလမ်နိုင်ငံရေးအတွက်ကော်မရှင်တစ်ခုဖွဲ့စည်းပါမယ်။မွတ်စလင်အတန်းဝိုင်းတဲ့ကကျွန်တော်တို့နဲ့အတူလက်တွဲလှုပ်ဆောင်မယ်လို့မျှော်လင့်ရတဲ့ပြုပြင်ပြောင်းလဲခြင်းသူတွေပါဝင်ပါပါကျွန်တော်တို့ကတော့သဘောထားကွဲပြားမှုတွေကိုပပျောက်စေခြင်းနဲ့ပေါင်းကူတရားတွေကိုစောက်ပေးခြင်းပါတယ်အဲ့ဒီကော်မရှင်ရဲ့ရည်ရွယ်ချက်ကအစ္စလာမ်အစွန်းရောက်မှုဆိုတာဘာလဲဘလို့ကျူးလွန်မှုတွေကိုလုပ်တယ်လဲဆိုတာကိုအမေရိကန်ပြည်သူတွေသိအောင်ရှင်းပြဖို့ဖြစ်ပါတယ်
အမေရိကန်နိုင်ငံရဲ့တံပိုးနဲ့ပြည်သူတွေကိုလေးစားတဲ့သူတွေကိုသာနိုင်ငံတည်းကိုဝင်ခွင့်ပြုမယ်လူဝင်မှုကြီးကြပ်ရေးဆိုင်ရာတင်းကြပ်မှုတွေလုပ်သွားမယ်ဆိုတာကိုလည်းစစ်အေးစစ်ကာလတုန်းကလုပ်ခဲ့တဲ့စစ်ဆေးမှုမျိုးကိုဥပမာပေးပြီးတော့ဒေါ်နယ်ထရမ့်ကမင်းကွန်းထဲမှာပြောကြားသွားခဲ့ပါရှင်